ရခိုင်ပြည်နယ်တွင်းမှာရခိုင်လက်နက်ကန်တပ်အေအေနဲ့မြန်မာအစိုးရတပ်တို့ကြားစစ်ရေးတင်းမာမှုတွေကြောင့်မြို့ခမီးအပါအဝင်ရခိုင်ဒေသခံတိုင်းရင်းသားတွေစစ်ဘေးတိမ်းရှောင်နေကြရတာဟာနှစ်ပေါင်းကျော်သွားပြီဖြစ်ပါတယ်။စစ်ဖြစ်နေလို့အလားတူရတိတော်နဲ့ဘူဒီတော်ကမွတ်စလင်ကျေးရွာသားတွေအပေါ်စစ်ဆေးမှုနဲ့လုံခြုံရေးတင်းကျပ်တဲ့အတွက်တွာလာရေးနေထိုင်စားသောက်ရေးဆိုးရိမ်နေကြရတဲ့အနေအထားဖြစ်နေတယ်လို့ဒေသခံမွတ်စလင်တဦးကလည်းပြောပါတယ်။ရခိုင်ပြည်နယ်အတွင်းရဲစခန်းတွေတိုက်ခိုက်ခံရပြီးတဲ့နောက်ရဲစခန်းအချို့ဘေးလွတ်ရာကိုကျောင်းရွှေ့သွားတာကျေးရွာအုပ်ချုပ်မှုတွေပါနှုတ်ထွက်ကုန်ကြတာတွေကြောင့်ဒေသအုပ်ချုပ်ရေးရန်တရာလည်းပြတ်ယွင်းနေသလိုဖြစ်နေတယ်လို့ဒေသခံတွေကပြောပါတယ်။အပြစ်အဆုံကိုတော့မဆုမွန်ကစူးစီးတင်ပြထားပါတယ်ရှင်။
ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်အေအေနဲ့မြန်မာအစိုးရစစ်တပ်တို့ကြားတိုက်ပွဲတွေပြင်းထန်လာလို့စစ်ဘေးဒဏ်တင့်နေတဲ့ရခိုင်ပြည်နယ်တွင်မြောက်ဦးကျောက်တော်မင်းပြားဘူးတီတောင်ရတိတောင်နဲ့ပုံနှကျုံးမြို့နယ်6မြို့နယ်ကယာယီစစ်ပြေးစစ်ဆောင်ဒုက္ခသည်စခန်းပေါင်း33ခုအပါအဝင်စစ်ဖြစ်ပွားရာနေရာတွေကကျေးရွာတွေထဲမှာပဲဘေးလွတ်ရာကိုတိမ်းရှောင်နေကြရတဲ့ဒုက္ခသည်စုစုပေါင်းဆိုရင်အခုနောက်ဆုံးအချိန်အထိ2000ကျော်သွားပြီဖြစ်တယ်လို့စစ်ဆောင်စခန်းကြီးအထိစည်ရေးလိုက်လံကောက်ယူထားတဲ့ရခိုင်တိုင်းရင်းသားမျိုးနွယ်များအစည်းအရုံးကပြောပါတယ်ဒေသခံမျိုးခမီနဲ့ရခိုင်တိုင်းရင်းသားမျိုးနွယ်စုအများစုပါဝင်တဲ့စစ်ဆောင်ဒုက္ခသည်တွေဟာဒီကနေ့အထိကိုစစ်ဆောင်စခန်းကြီးစီကိုခိုလုံလာနေကြတုံးပဲလို့ရခိုင်တိုင်းရင်းသားမျိုးနွယ်များအစည်းအရုံးကကိုစိုးစိုးထုံးကနောက်ဆုံးအခြေအနေအခုလိုပြောပြပါတယ
်မြေပြပါဝင်ဖို့နောက်မျိုးနွယ်ဆောင်မျိုးနွယ်မှာတစ်ခဲတုံးခဲတုံးခုရှိရဲအဲ့ဒီမှာလူဦးရေက1000နဲ့4000နဲ့400ခုရှိပါတယ်မှာတစ်ခွေးကျောင်းပိမိနေကြတဲ့ဒေသက6000နဲ့ရှိပြီရှိပါတယ်မှာကိုလိုစုစုပေါင်းဆိုလို့ရှိရင်1000နဲ့400ရှိသေးကိုအမိကျဆုံးရှိပါတယ်အာဒီကပဲခြေရောအပြစ်မှာတော့ရခိုင်ဒုက္ခတွေအများဆုံးဖြစ်လာပါတယ်ခမိန်နဲ့မြို့ကမြတာပေါ့လေဒါပေမဲ့ဒီတပည့်တွေအပြစ်မှာဒီမြောက်ပြို့ပေါ့ဝင်ဒီကြည့်ရောတချို့မှာဒီဖက်စီတစ်ခက်ခံရတဲ့ဒီအရေးသားတွေကိုဖက်စီတစ်ခက်ရတဲ့များတဲ့ခါကျတော့ထုတ်ပြကြတဲ့ခါမှာရခိုင်ဒုက္ခတွေများလာပါတယ်ဒီတပည့်အပြစ်မှာကိုရခိုင်ဒုက္ခတွေအရေးအတွက်ကပန်းဆောင်မဖြစ်လာပါတယ်မှာ
စစ်ဘေးရှောင်နေကြရချိန်မှာပဲကြေးရွာတွေတဲ့အထိလုံခြုံရေးတပ်တွေဘက်ကဝင်ရောက်စစ်ဆေးမေးမြန်းမှုတွေရှိတာကြောင့်လုံခြုံရေးစိုးရိမ်နေရတဲ့အနေအထားဖြစ်တယ်လို့ရက်ကွက်ကြေးရွာတွေထဲမှာအုတ်ချုံရေးယူရင်းပျက်စီးနေတယ်လို့ဖြစ်တာကြောင့်ရွာသူရွာသားတွေဟာကိုယ်လုံခြုံရေးကိုတာဝန်ယူနေရတဲ့အနေအထားဖြစ်တယ်လို့ကိုစောစောထုံးကပြောပြပါတယ
်။အခုဒီကနေ့ကကြေးရွာတွေမှာပြဲတယ်လို့ဖြစ်တာပေါ့နော်။ဘာမှမရှိကြတော့ဘူးလူတွေကကိုယ်လုံခြုံရေးကိုအကူပေးပြီးစိုက်နေကြပါတယ်။တချို့ကြေးရွာတွေမှာတော့ဒီရွာမှာရှိနေတဲ့ဒီလူကြီးပိုက်တွေကဦးစီးပြီးတော့မှကျောက်တွေကိုဆူဆေးပြီးတော့ဒီလုံခြုံရေးအစီအစဉ်မျိုးတွေကိုတော့သူတို့နားလည်သူတို့မဆွကြတော့ကြောက်ကြပါတယ်။ဒီအုံဆုံးရေးမှုတွေကိုတိုင်ကဘေးကိုဘသူ့ကိုကျွန်တော်တမန်မသိဘူးပေါ့လေ။တိတဲကဖဲစီတာကိုကျတဲ့ဟာလေးရှိတယ်။တချို့ဒီဒီနဲ့တိုင်ကိုကြောက်တဲ့လူတွေပြောနေကြတာပါပဲ။ဒီကြေးမှာဒီဒီစကဲလေးကိုတိုင်ရေးဆိုင်ရာပို့ထုတ်တော့ဗျာအခုဆိုရင်ဒီကြည့်ရော်ဒီမှာဒီစကဲလေးကိုဒီမျိုးပေါ်ဒီကိုရှင်းလိုက်တဲ့ခါကျတော့အခုရဲ့ဒီကမရှိတော့ဘူးမရှိတဲ့ခါမှာအဒီပေါ်မှာအပြည်နယ်ဆွေးအောင်ကိုဟိုကျွန်တော်တို့ကဒီစကဲလေးကိုပုံမှန်တက်ထားတာဆိုရင်လည်းကြိုးလို့မရဘူးဒါလည်းပဲဒီလိုလူချင်းအရာကတူမှာအဲဆက်ဆော့ဆီနေပါရှိတာပေါ့
အရင်အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တော့ကတစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကမတိတ်ချောင်နိုင်တဲ့နဲ့မွတ်စလင်ကြီးရွာတွေထဲမှာပဲလူအနည်းငယ်သာကြံ့ရစ်ခဲ့ကြတဲ့ရိုဟင်ဂျာမွတ်စလင်ကြီးရွာသားတွေမှာလည်းအခုလိုမျိုးရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်နဲ့စစ်တပ်တို့ကြားစစ်ဖြစ်နေလို့မိုင်းတံထိသူတွေလည်းရှိသလိုလုံခြုံရေးကအထူးစိုးရိမ်နေကြလို့တွာလာရေးနဲ့နေထိုင်စားသောက်ရေးအတော်လေးအခက်တွေ့နေကြရတယ်လို့မျိုးတကြီးကြေးရွာသားရိုဟင်ဂျာမွတ်စလင်တို့ဖြစ်တဲ့ဦးလာထုံးကအခြေအနေကိုပြောပြပါတယ
်။နေကဲမှာကြတော့ကျွန်တော်ရိုဟင်ဂျာကြတော့ပြီးပြီးတော့ဒုက္ခရောက်တာပေါ့နော်ဒီတိတော်နဲ့ရေးတော်ဖက်မှာတော်တော်လေးကိုလူတွေကဒုက္ခရောက်နေကြတယ်တစ်ဖက်မှာသူတို့ကဟိုအီလီကိုလည်းကြောက်ရတယ်တစ်ဖက်မှာကြတော့ဒီစိတ်ကိုလည်းကြောက်ရတယ်ဆိုတော့ကျွန်တော်လူတွေကအရင်ကတည်းကအစွားလာပြီးလဲတိတ်ပြီးတော့ဟိုလွတ်လွတ်လပ်လပ်ရှိတာအခါကြတော့အခုကဒီလေးဖြစ်နေရဲဆိုတော့ကျွန်တော်လူတွေကြတော့နေဖက်မှာတော်တော်လေးကိုဒုက္ခရောက်နေကြတယ်ဒီလိုအေးနဲ့ပြနေတဲ့ဟာမှကြတော့ဟို20ကျော်ကနေသူတို့မိုင်းကြီးထောင်တာရှိရဲအဲမိုင်းကြီးမြည်ပြီးအစလုံးလူတွေဆုံးသွားတယ်ရှိရဲသူကစားဝေးနေရတာစလုံးဝကိုအဆင်ပြေဘူးပေါ့နော်အရင်လိုဟိုဟိုဘက်ကိုကြည့်သွားဖို့လည်းတိတ်မနေဘူးသူကနေရဲ့ကိုတော်တော်လေးတင်းတင်းကျပ်ကျပ်ကိုအဆောင်တွေထားတာဆိုတော့လုံးဝကိုလူတွေမကုနိုင်ဘူးကျွန်တော်လူတွေကချမ်းမရင်းနဲ့တော်တော်လေးကိုဒုက္ခရောက်နေတယ်ဒီမှာဆရာဝန်တွေကလည်းမြို့ပေါ်လောက်မှာပဲရှိတယ်။ဥပဒေအရမရှိဘူး၊ကြားစရာစိတ်ကမရှိဘူးဆိုတော့အဲ့လိုဆမ်းမရေးအကျံနေနဲ့အသက်တွေဆုံးရှုံးနေရတာကိုကျွန်တော်နေ့စဉ်များများကို နေနေရတယ
်အကြက်တဲစိန်ခေါ်မှုပြဿနာပေါင်းများစွာနဲ့ရင်ဆိုင်နေရတဲ့ရခိုင်ပြည်နယ်အတွက်နိုင်ငံတော်သမ္မတရုံးဘက်ကတော့ရခိုင်ပြည်နယ်တည်ငြိမ်အေးချမ်းရေးအထောက်အကူပြုကော်မတီကိုဖွဲ့စည်းပေးခဲ့ပေမဲ့လို့ကော်မတီဝင်တချို့တောင်သူတို့ပါဝင်နေမှမသိတာကြောင့်အစိုးရရဲ့တည်ငြိမ်ရေးလှုပ်ဆောင်ချက်အပေါ်မှာအမှန်တကယ်တည်ငြိမ်အောင်လှုပ်ဆောင်နိုင်မှာမလားဆိုတာကိုလည်းမေးခွန်းထုတ်နေကြပါရဲ့ရှင်
မဆုမောင်ကြောကြခဲ့တာပါရှင်အခု